ငွေကြေးမမှန်မကန်လုပ်မှုတွေနဲ့တရားစွဲဆိုခံထားတဲ့ဂျပန်နိုင်ငံကနစ္စန်ကားကုမ္ပဏီရဲ့အကြီးအကဲဟောင်းကာလော့စ်ဂေါန်နဲ့လုပ်မှုဆောင်အမေရိကန်လူမျိုး Greg Kelly တို့ကိုနစ္စန်ကုမ္ပဏီကထုတ်ပယ်လိုက်ပြီဖြစ်ပါတယ်။တိုကျိုဟိုတယ်မှာလုပ်မှုဆောင်အစုရှယ်ယာဝင်တွေနဲ့ဒီကနေ့၃နာရီကြာအထူးစည်းဝေးလုပ်ပြီးတဲ့နောက်ဂေါန်နဲ့ Kelly တို့ကိုကုမ္ပဏီကထုတ်ပယ်ဖို့နစ္စန်အစုရှယ်ယာဝင်တွေအားလုံးကသဘောတူခဲ့ကြတာပါ။သူတို့ကိုဆွဆဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့နှစ်ယောက်လုံးကတော့ငြင်းဆိုထားပါတယ်။မဲခွဲဆုံးဖြတ်တဲ့အစည်းအဝေးမဆခင်မှာနစ္စန်အလုံးအမှုဆောင်ချုပ်ဟီရိုတိုဆိုက်ကာဝါနဲ့အခြားလုံးမှုဆောင်တွေကရှယ်ယာဝင်တွေကိုဥညွတ်အယူသေးပေးပြီးတော့အလေးနက်တောင်းပန်ခဲ့ပါတယ်။ဒါပြင်အစုရှယ်ယာဝင်တွေကခေါင်းနေရာမှာပြင်သစ်ကားကုမ္ပဏီ Renault SA ရဲ့ဥက္ကဋ္ဌကိုစားထိုးခန့်အကြောင်းကိုလည်းအတည်ပြုခဲ့ကြပါတယ်။ Renault ကားကုမ္ပဏီဟာနစ္စန်ရဲ့အစုရှယ်ယာ 43% ခန့်ကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။ခေါင်းထာ 2015 ခုနှစ်အတွင်းမှာနစ္စန်ကားကုမ္ပဏီရဲ့ကုမ္ပဏီကရတဲ့သူ့ရဲ့ဝင်ငွေ 50% လောက်ကိုချော့ပြီးတော့ပြဖို့ကြံစီခဲ့တယ်လို့တန်ကြာရှိခဲ့တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပထမဆုံးအကြိမ်အဖမ်းခံခဲ့ရပါတယ်။ဒါပေမဲ့ဂွန်ကနစ္စန်ကုမ္ပဏီပိုင်ငွေ၅သန်းကိုကိုယ်ရေးကိုယ်တိုင်သုံးဖို့အတွက်အိုမန်နိုင်ငံကအယောင်ကိုယ်စားလှယ်တယောက်ထံလွှဲပြောင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးတော့ပြီးခဲ့တဲ့သတင်းမှတ်အတွင်းမှာထပ်မံဖမ်းဆီးခဲ့ပါတယ်ခင်ဗျာ။